မင်္ဂလာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ25ရက်တောက်ကြနေညနေခင်း VOE မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှာကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါဗင်နီဇွဲလာနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ရုံးဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလဲလို့ခြံတဲ့သူအားလုံးပြန်လာဖို့အတွက်အမေရိကန်နိုင်ငံခြားရေးဌာနကညွှန်ကြားထားပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရာဟီလီကအခုပဲဒီသတင်းစာရှင်းလင်းပွဲလုပ်ပြီးတော့သူ့ရဲ့ခီးစဉ်အတွင်းတွေ့ရှိချက်တွေကိုပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းနိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဒီတက်မတော်ဘက်ကလေးလာကြအပြစ်ခတ်ရစည်ရင်ကျင်ညာချက်အပေါ်မှာချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြမစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်
။ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လက်စာချုပ်ဆင့်သတိကူရှိလာလဲရှိတယ်။ချီဝီမှတ်တမ်းတွေနဲ့ကတိကူရှိလာလဲရှိတယ်။
ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတယ်ဆိုလို့ရှိရင်ကြီးညာချက်အတိုင်းလုပ်ဖို့ဒီတိုက်တွန်းခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ကချင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဒေါက်တာသင်းလွင်ကသူ့ကိုဘာကြောင့်တာဝန်ကနေပြီးတော့နှုတ်ထွက်ခိုင်းလိုက်ရတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တုံ့တက်ပြောဆိုလိုက်တဲ့ဆက်သွယ်မေးမြန်းချက်နဲ့အတူမလေးရှားနိုင်ငံမှာတော့အရက်တူတွေအများပြားဖမ်းဆီးရမိပြီးတော့မြန်မာနိုင်ငံသားပါဝင်လူ၉ဦးကိုတော့မလေးရှားရဲတပ်ဖွဲ့ကဖမ်းဆီးစုံစမ်းစစ်ဆေးနေပါတယ်စတဲ့သတင်းပေးဖို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ဗင်နီဇွဲလာနိုင်ငံမှာရှိနေတဲ့အမေရိကန်တန်ရုံးဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကြံတဲ့သူအားလုံးကိုပြန်လာဖို့အမေရိကန်နိုင်ငံသားရေးဌာနကညွှန်ကြားထားပါတယ်။တန်ရုံးဝန်ထမ်းတွေအားလုံးကိုဒီနိုင်ငံတဲကနေစနေနေ့နောက်ဆုံးထားထွက်သွားကြဖို့အတွက်သမ္မတရာထူးမဆွန့်လွှတ်သေးတဲ့နီကိုလတ်စ်မာဒူရိုပြောထားတာကိုအမေရိကန်အစိုးရကပယ်ချခဲ့ပြီးတော့ကာရကတ်စ်မြို့တော်မှာတန်ရုံးကိုလည်းဆက်ဖွင့်ထားမယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်တယ်လို့မာဒူရိုကြေညာခဲ့ပြီးတဲ့နောက်ဗင်နီဇွဲလာလွှတ်တော်ဥက္ကဋ္ဌခွန်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်အတိအမှတ်ပြုတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ဘက်ကပြန်လည်ကြေညာထားတာပါမဒူရိုစီကနေအနာလွှဲပြောင်းယူမဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့တွေနိုင်ငံတကာအတိုင်းဝိုင်းတွေနဲ့ညှိနှိုင်းရေးဆွဲနေတယ်လို့ခွန်ဂွိုက်ဒိုကပြောကြားခဲ့ပါတယ်နိုင်ငံနှလံပြန်ထူလာဖို့အဖက်ဖက်ကအကူအညီလိုအပ်နေတယ်လို့လည်းသူကပြောပါတယ်ဗင်နီဇွဲလားမှာဖြစ်နေတဲ့တင်းမာမှုတွေကိုပြေလျော့စေဖို့ဆွေးနွေးအဖြေရှာကြဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲမစ်ရှယ်ဘက်ရှလက်ကတိုက်တွန်းပါတယ်။အခြေအနေမထိန်နိုင်မဲ့ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့သူကသတိပေးပါတယ်။ဒီသတင်းပတ်ထဲလုံခြုံရေးတွေရဲ့လက်ချက်နဲ့ဆန္ဒပြတဲ့သူ20ကျော်သေဆုံးခဲ့တာနဲ့350ကျော်ဖမ်းဆီးခံရတဲ့ကိစ္စကိုတီးခြားလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့အတွက်ကိုလည်းတောင်းဆိုခဲ့ပါတယ်
။မက္ကဆီကိုနိုင်ငံဘက်ကနေအမေရိကန်ပြည်ထောင်စုထဲကိုဆန်ယီစထရိုနေဇက်ကိုဂိတ်ကိုဖြတ်ကျော်ပြီးဝင်ရောက်ဖို့ကြိုးစားကြသူတွေအပေါ်ဒီကနေ့တောက်ကြနေကစပြီးလူမှုကြီးကြပ်ရေးဆိုင်ရာဥပဒေအသစ်နဲ့စတင်ကင်တွယ်ဆောင်ရွက်တော့မှာဖြစ်ပါနဲ့ MPP လို့ခေါ်တဲ့ရွှေပြောင်းအခြေချနေတိုင်းသူများအကာအကွယ်ပေးလှုပ်ထုံးလှုပ်နီးအသစ်အရာအဲ့ဒီနေဇက်ဂိတ်ကနေအမေရိကန်နိုင်ငံတဲကိုဝင်ပြီးခေလုံးငွေလျှောက်ထားသူတွေကိုသူတို့အမှုအတွက်စစ်ဆေးမှုတွေလှုပ်ဆောင်နေတဲ့ကာလမှာမက္ကဆီကိုနိုင်ငံဘက်ကိုပြန်ပို့ထားမှာဖြစ်ပြီးအမေရိကန်အမိဖြစ်တယ်လို့အမေရိကန်မိမိလူညုံရင်းဌာနကပြောပါတယ်ခလုံးဝင်းလျှောက်ထားကြသူတွေအတွက်လိုအပ်တဲ့စာနာမှုဆိုင်ရာအကူအညီနဲ့အကာအကွယ်ပေးမှုတွေကိုတော့မက္ကဆီကိုနိုင်ငံကကြားကာလမှာလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းအမိမိလူညုံရင်းဌာနကပြောပါတယ်နိုင်ငံရဲ့တောင်ပိုင်းနယ်စပ်ဒေသမှာလူညုံရင်းနဲ့လူသားချင်းစာနာမှုဆိုင်ရာပဋိပက္ခတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီပဋိပက္ခတွေကိုဖြည့်ရှင်းပြီးနယ်စပ်ဒေသဘေးကင်းလုံခြုံအောင်လှုပ်ဆောင်တာလူမှုကြီးကြပ်ရေးနဲ့အောက်ခွန်ဆိုင်ရာဥပဒေတွေပြဋ္ဌာန်းဆောင်ရွက်တာတွေလှုပ်ဆောင်နိုင်ဖို့အတွက် MPP လှုပ်ထုံးလုပ်နည်းအစ်စ်ကိုထုတ်ပြန်ရခြင်းဖြစ်ကြောင်းအမိမိလူညုံရင်းဌာနကပြောပါတယ်ခုထုတ်ပြန်လိုက်တဲ့လှုပ်ထုံးလုပ်နည်းအသေးရအမေရိကန်နိုင်ငံနဲ့တရားဝင်ဝင်ရောက်ဖို့ကြိုးစားကြသူတွေကိုဟန်တားနိုင်မှာဖြစ်တယ်လို့တရားဝင်ဝင်ရောက်လာပြီးခလုံးဝင်လျှောက်ထားသူတွေအတွက်ပို့ပြီးတော့အာယုံဆိုင်လှုပ်ဆောင်ပေးနိုင်မှာဖြစ်ကြောင်းလည်းအမိမီလူညုံရေးဌာနကပြောပါတယ
်အမေရိကန်ဆိုရလုပ်ငန်းတွေရပ်ဆိုင်းထားတာတရင်၅ဘတ်ကြာလာတာနဲ့အမျှပုံမှန်ဆိုရင်လစာရကြရမယ်ဒီနေ့မှလည်းဝန်ထမ်းစိတ်သိမ်းလောက်ဒီဒုတိယအကြိမ်လစာမရသေးပဲဖြစ်နေပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့မက္ကဆီကိုနယ်စပ်မှာတိုင်းကာဖို့တူတောင်းနေတဲ့စရိတ်အတွက်လွှတ်တော်ကအနည်းငယ်ကြိုပြီးတော့ခွင့်ပြုပေးထားရင်အစိုးရလုပ်ငန်းတွေကိုယာယီပြန်ဖွင့်ပေးမယ်လို့သဘောတူတယ်လို့ပြောကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့ရည်ရွယ်ပြီးတော့အထက်လွှတ်တော်မှ Republican အမတ်တွေဘက်ကတင်တဲ့ဥပဒေချမ်းရောဒီမိုကရက်အမတ်တွေဘက်ကတင်တဲ့ဥပဒေချမ်းကိုပါဒီကြာသပတေးကမဲခွဲခဲ့တာမှနှစ်ဖက်လုံးပယ်ချခံရပါတယ်။ Republican တွေရဲ့ဥပဒေချမ်းမှာကျန်တဲ့ဘဏ္ဍာနှစ်တစ်ခုလုံးအတွက်အစိုးရအသုံးစရအပြင်ဒေါ်လာ Trump တောင်းနေတဲ့တတိုင်းကာဆိတ်ဒေါ်လာ 5.8 ဘီလီယံနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအကန့်အသတ်နဲ့ပြုပြင်ပြောင်းလဲရေးတွေပါဝင်ပါတယ်။ဒီမိုကရက်တွေဘက်ကဥပဒေချမ်းမှာတော့ February 6ရက်နေ့အထိအစိုးရအသုံးစရကိုအတည်ပြုပြီးတော့အဲ့ဒီကာလအတွင်းမှာဒီနယ်စပ်လုံခြုံရေးအတွက်လွှတ်တော်နဲ့အင်ဗျူတော်ညှိနှိုင်းကြဖို့အဆိုပြုထားတာပါ။မဲခွဲခဲ့တာမှာဥပဒေချမ်းနှစ်ခုလုံးလိုအပ်တဲ့ထောက်ခံမဲ60မရခဲ့တဲ့အတွက်အတည်မပြုနိုင်ခဲ့ပါဘူး။အဲ့ဒီနောက်ဒေါ်လာကတူတောင်းနေတဲ့တိုင်းကစီထဲကအနည်းငယ်ကြိုပေးရင်တော့အစိုးရလုပ်ငန်းတွေရပ်ထားတာကိုပြန်ဖွင့်ပေးမယ်ဆိုတဲ့သဘောပြောကြားခဲ့ပါတယ်။အစိုးရရုံတော်တော်များများလုပ်ငန်းတွေရပ်ထားရပြီးတော့လစာလည်းမရကြတဲ့အတွက်အစိုးရဝန်ထမ်းတချို့ဟာအခမဲ့ပေးဝေတဲ့အစားအသောက်နဲ့ပတ်ဝန်းကျင်အတိုင်းအဝန်းရဲ့အထောက်ပံ့တွေကိုအားကိုးနေထိုင်နေကြရပါတယ
်။အမေရိကန်ဆိုရရင်လည်းပတ်မှုတချို့ရပ်ဆိုင်ထားရတာ35ရက်မြောက်ထဲရောက်လာတဲ့အချိန်မှာပဲအစိုးရဝန်ထမ်းတွေအနေနဲ့အစုလိုက်အပြုံလိုက်ကျမရေခွင့်နေယူကြဖို့အလုတ်တမအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်။ဒါပေမဲ့အန္တရာယ်များပြီးဝန်ထမ်းတွေအလုတ်ပြုတ်မှုအရေးနဲ့ပါရင်ဆိုင်ရနေတဲ့အဲ့ဒီတောင်းဆိုမှုကိုလိုက်ရောဖို့အစိုးရဝန်ထမ်းစုစုပေါင်း2000ကျော်ကိုကိုယ်စားပြုတဲ့သမ္မတကြီးဘက်ကဝန်လေးနေကြပါတယ်။မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံကျော်ကိုလွှတ်တော်ကဘတ်ဂျက်ချမှတ်ပြတာကြောင့်ဒီဇင်ဘာ22ရက်နေ့ကစပြီးအစိုးရရန်တရာ4ပုံတစ်ပုံကိုရပ်ဆိုင်ထားရတာမှာဝန်ထမ်း၈သိန်းလောက်အလုံးမစင်းပဲအိမ်မှာနေထိုင်နေကြတဲ့သူတွေရှိသလိုလစာမရပဲအလုံးစင်းနေကြသူတွေလည်းရှိပါတယ်။အစိုးရဝန်ထမ်းအလုံးဒီပါဟာရန်တရားတွေရပ်ဆိုင်ထားရတာကြောင့်လှုပ်အားကလစာတွေမရတာတလကျော်လာပြီးဖြစ်တာကြောင့်ဝန်ထမ်းတွေစာဝန်တွေတဲ့အခက်အခဲတွေရှိလာနေပြီးအိမ်လကမပေးနိုင်တာကြောင့်အိမ်ကနေဆင်းပြရမယ့်အခြေအနေနဲ့ရင်ဆိုင်ရသူတွေလည်းရှိနေပါတယ်။လောက်ခလာစာမရကြတဲ့အစိုးရဝန်ထမ်းတွေအတွက်ပရိတ်တအဖွဲ့တွေကစားစရာတွေချက်ပြီးအခမဲ့ကျွေးမွေးတာဟင်းချက်စရာတွေအခမဲ့ပေးဝေးတာတွေလှုပ်ဆောင်နေကြပါတယ်။အစိုးရလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ဆန္ဒပြတောင်းဆိုမှုတွေဟာလည်းအခုချိန်ထိအရာမရောဘဲဖြစ်နေပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညไซโดมีเตอร์25กิโลเฮิรตซ์7783ญาไซโดมีเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวัดมาไซแลมีเตอร์190กิโลเฮิรตซ์7505ตัวนี้ว่าทุ่งเล่นไปดีกว่าครับ
สาธารณีญาณในบ้านด้วยน้องซ้องยาตะเรนတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လို့အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရှန်ဟီလီကပြောကြားလိုက်ပါတယ်မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာသွားရောက်လေ့လာခဲ့တဲ့မစ်ရှန်ဟီလီကသူ့ရဲ့ခီးစဉ်တွေ့ရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်
During my visit I received videos of houses burning in Mongdaw Township.The second such incident to occur in Mongdaw in 2019 alone.According to information gathered by
မောင်တော်မြို့နယ်ကရိုဟင်ဂျာအိမ်တွေကိုအခု2019ခုနှစ်ထဲမှာပဲမိရှို့တဲ့ဗီဒီယိုတွေကိုသူ့ရဲ့ခရီးစဉ်မှာရှိခဲ့ရတယ်။မြန်မာလုံခြုံရေးတွေနဲ့ဗုဒ္ဓဘာသာအစွန်းရောက်တွေပေါင်းပြီးတော့မိရှို့တာလို့စုံစမ်းသိရတယ်လို့မစ်ဆရာဟီလီပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လုပ်နေတယ်လို့သူကပြောပါတယ်။ဒါရမကနှစ်နိုင်ငံနယ်စပ်ကြားကZero line မှာခိုလုံနေတဲ့ရိုဟင်ဂျာတွေကိုလည်းမြန်မာလုံခြုံရေးတွေကအနှောက်အယှက်ပေးပြီးတော့ဘင်္ဂလားဒေ့ရှ်ဘက်သွားအောင်လို့အတင်းလုပ်နေတယ်လို့အဲ့ဒီမှာသူနဲ့တွေ့ခဲ့တဲ့သူတွေကပြောကြတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာကူညီထောက်ပံ့မှုတွေလိုအပ်နေတဲ့အကြောင်းကိုလည်းပြောပါသေးတယ်။တခါရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့လည်းဒီတိုက်ပွဲတွေကြားမှာတစားကံဖြစ်နေတဲ့ဒေသခံတွေအတွက်စိုးရိမ်တဲ့အကြောင်းပြောပါတယ်။အေအေအဖွဲ့ကိုအာစာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတယ်လို့မြန်မာအစိုးရကပြောတာဟာတိတ်ကိုတာဝန်မဲ့လွန်းတယ်လို့လည်းမစ်ဆန်ဟီလီကပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲမှာအပြုသဘောတိုးတက်မှုတွေဆုပ်ယုပ်မှုတွေရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာသူကပြောသွားပါရယ်အထူးသဖြင့်လွတ်လပ်စွာထုတ်ဖော်ပြောဆိုဆွေးနွေးခွင့်ရှိဖို့အရေးကြီးတယ်ဆိုတာကိုဖန်ဆီးခံရတဲ့ဒီကချင်းလှုပ်ရှားသူ၃ယောက်နဲ့ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဥပမာပေးပြီးတော့ပြောသွားခဲ့တာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကအပြစ်ခတ်ရဲဆဲတာကိုလည်းသူကကြိုးဆိုကြောင်းပြောပါရယ်မြေဆုံအပါဝင်ဒီရေကာတာတွေပြန်ဆောက်ဖို့အလားအလာရှိနေတာနဲ့ပတ်သက်လို့လဲဒေသခံတွေရဲ့လူမှုရေးတဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ပုံမွေလင်းလင်းပြောကြားဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရှန်ဟီဒီကတိုက်တွန်းသွားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုမစ်ရှန်ဟီနီနဲ့လည်းပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြားထားပါတယ်
ပါကစ္စတန်နိုင်ငံကတာတိုပြည်ပြည်ထင်းတပ်ဒုံးကျည်ကိုဂျာတာပြည်နယ်ကဆန်တပ်ပြစ်လွတ်လိုက်ပြီးဖြစ်တာကြောင့်အင်းကြီးချင်းပြန်ပဲအိန္ဒိယနိုင်ငံဘက်က ရုတ်တရက်ထိုးစစ်ဆင်တက်ခိုက်တာကိုပြန်လည်ခုခံနိုင်ဖို့သူတို့စစ်တပ်အနေနဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်တရားဝင်ပိုင်ဆိုင်သွားပြီဖြစ်ကြောင်းပါကစ္စတန်အစိုးရအရာရှိတွေကပြောပါတယ်။အခုဆန်းသက်လိုက်တဲ့နာဆာဒုံးကျည်ဟာပြစ်မှတ်ကိုတိကျစွာထိမှန်နိုင်တဲ့အပြင်လေထဲမှာလည်းလမ်းကြောင်းပြောင်းလို့ရတဲ့နည်းပညာပါဝင်ကြောင်းပါကစ္စတန်စစ်တပ်ကပြောပါတယ်။ဒီချိန်ထဲမှာပဲဒုံးကျည်အမြောက်များကိုပြစ်လွတ်နိုင်တဲ့အဲ့ဒီလက်နက်စနစ်အရာပါကစ္စတန်စစ်တပ်အနေနဲ့ပြစ်မှတ်ပေါင်းများစွာကိုဒီချိန်ထဲမှာပြစ်ခတ်နိုင်မှာဖြစ်ကြောင်းလည်းကြေညာသူတွေကပြောပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းစရီဟာရီကိုတာအာကာသသခန်းကနေပြီးတော့ကမ္ဘာအပေါ်ပါဆုံးလို့ဆိုတဲ့ဂျိုလူကိုလွတ်တံနိုင်ခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်။အလေးချိန် 2.6 ပေါင်တာရှိတဲ့ကာလမ်ဆက် V2 ဂျိုလူကိုအိန္ဒိယအာကာသစူးစမ်းလေ့လာရေးဌာန ISRO ကကြာသပတေးနေ့ညတုန်းကလွတ်တင်ခဲ့တာပါ။ချန်တိုင်းမြို့အခြေဆိုင်အာကာသဆရာပညာပေးတင်နန်းကျောင်းတစ်ခုကကျောင်းသူကျောင်းသားတွေတီထွင်တဲ့ဂျိုလူကိုအဆင့်၄ဆင့်ပြောင်းနိုင်တဲ့ဒုံးပြန်ကြီးနဲ့အာကာသကိုလွတ်တင်ခဲ့တာဖြစ်ပါတယ်။လွတ်တင်ပြီး73မိနစ်အကြာမှာပဲဒီဂျိုလူဟာကမ္ဘာ့ဘက်လမ်းကြောင်းထဲကိုအအောင်မြင်မြင်ရောက်ရှိသွားတယ်လို့ ISRO ကပြောပါတယ်ရှင်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုစောဝင်းလိုင်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးချင်ပါတယ်။တက်မတော်ဘက်ကလေးလာကြာအပြစ်ခတ်ရစရေးကြီးညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြန်မာစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့ငြိမ်းချမ်းရေးဆရာကြီးညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးပြုလုပ်ကြဖို့လဲတိုက်တွန်းခဲ့တာပါတက်မတော်ရဲ့ကြီးညာချက်နဲ့လက်နက်ကင်ပြည်ပခါနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစော်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပြစ်ကတ်တိုက်ခိုက်မှုရစဲကြီးနဲ့ထာဝရငြိမ်းချမ်းရေးဆရာကြီးညာချက်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးက2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာထုတ်ပြန်ခဲ့ပြီးတလကျော်ကြာမြင့်လာခဲ့တဲ့ကာလအတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မြို့သားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အကြားမှာတချိန်ကရင်မျိုးသားစည်းရုံး KNU KNU မျိုးသားတိုးတက်ရေးပါတီ KNPP ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့နဲ့ငြိမ်းချမ်းရေးကော်မရှင်အကြားမှာတချိန်စီသာအလွတ်တဘောဆွေးနွေးနိုင်သေးတာဖြစ်ပါတယ်။ဒီအချိန်မှာတက်မရော့ဘက်ကအချက်၉ချက်ပါကြေညာချက်တစ်စောင်ကိုဒီကနေ့ထုတ်ပြန်ခဲ့ပြီးဒီလိုထုတ်ပြန်ရတဲ့ရည်ရွယ်ချက်ကိုတက်မရော့ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။နောက်ဆုံးအပိုက်ကအကြီးကပါပဲ။နောက်ဆုံးပိုက်ကငင်းရည်အတွက်ဤနိုင်ဆွေးနွေးခြင်းမျိုးကိုအများဆုံးပြုလုပ်သွားရန်တိုက်တွန်းမှာတောင်းတာ။အကြီးကတော့ကျွန်တော်တို့တပတ်တာပြေခတ်ရပ်ဆဲပြီးတယ်အခုကျွန်တော်တို့ကတလကျော်သွားပြီ။အချိန်လေးကတလကျော်သွားဆိုအချိန်ကြီးလို့မပေါ်ပေါ့။ဒီမို့လို့ပုံသွားတဲ့အချိန်ကြီးကျွန်တော်တို့ဒီရည်ရထားတဲ့ဟိုထောက်ရငင်းရည်အတွက်ဤကိုဖယ်စီးသီးရဟုတ်ဆောင်ချက်ဒီအားနည်းနေတယ်လို့ကျွန်တော်ကမြင်တယ် NRPC ပေါ့ဗျာမြို့သားပြန်လည်ပြည်နယ်နေငင်းရေးဘူဌာနနဲ့ဆွေးနွေးလို့ရတယ်တမတော်ဖွဲ့စည်းပေးထားတယ်ဤနိုင်ဆွေးနွေးအဖွဲ့ရှင်းဥပါဖွဲ့နဲ့ဆွေးနွေးလို့ရတယ်ဆိုပြီးနားဖွင့်ပေးထားတယ်ဒီနားကြောင်းပေါ်မှာငင်းရေးကတကယ်လိုလားဆိုတော့လိုက်ပိုင်လို့ဆောင်တယ်အားနည်းနေတယ်လို့မြင်သေးတဲ့အတွက်ကျွန်တော်ကဒါထုတ်ပြန်လိုက်တာဖြစ်ပါတယ်ဗျာ
ဒီကနေ့ထုတ်ပြန်ချက်မှာဒီဇင်ဘာလ21ရက်နေ့ထုတ်ပြန်ချက်မှာပါဝင်တဲ့အချက်5 6နဲ့9တို့ကိုအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့ကပါချိုးဖောက်နေကြောင်းတလကျော်ကြာကာလအတွင်းမှာ EAO အဖွဲ့အချင်းချင်းတိုက်ပွဲဖြစ်တာ73ချိန်နေမြေကျော်လွန်လှုပ်ရှားတာ168ချိန်စစ်ကြေးကောက်ခံတာ10ချိန်လူသစ်စုဆောင်းတာအချိန်20တမရော့စစ်ကြောင်းကိုချောင်းပြောင်းပစ်ခတ်တာ10ချိန်မိုင်းပစ်စင်2ချိန်ပွားခဲ့ကြောင်းထုတ်ပြန်ထားပါတဲ့။နေမြေကျော်လွန်လှုပ်ရှားတာကြောင့်အချင်းချင်းတိုက်ပွဲဖြစ်တဲ့အဖွဲ့တွေအနေနဲ့လည်းဗတိကဝတ်ပြုထားတဲ့အတိုင်မူလနေမြေတွေကိုပြန်လည်ဆုတ်ခွာဖို့ဗမှုချုပ်ဇော်မင်းထွန်းကအခုလိုပြောဆိုပါတဲ
့။ဒီတိုင်းကလည်းလက်ကရင်ဖွဲ့စည်းနေတဲ့ကျွန်တော်တို့လည်းစာချုပ်ချင်းသတိကဝေးကြီးလာလည်းရှိတယ်။ TV မှတ်တမ်းနေတဲ့ကတိကဝေးကြီးလာလည်းရှိတယ်။ဒါသူတို့ဘက်ကလည်းတောင်းဆိုတဲ့ဟာတွေလက်တွေ့နေမှာရှိနေတဲ့ဟာတွေနဲ့ဒါဆုံးဖြတ်လိုက်တာပေါ့။ဆုံးဖြတ်ပြီးစာချုပ်တွေထုတ်ခဲ့ကြတယ်။သဘောတူညီချက်လုပ်ခဲ့တဲ့အထက်မှာမှဟိုပေါ့ကြော်တော်လာတာပေါ့အခုကျွန်တော်တို့ရှမ်းမြောက်မှာဖြစ်နေတဲ့ချင်းချင်းလင်းပြည်သူဂျာရင်းကလည်းပြည်သူလူထုကတော်တော်လေးမြင့်တာပါတယ်မြင့်မာမှုတွေရှိအောင်ဇာတိတိုင်းလိုက်လာတင်တယ်ဆိုလို့ကထပ်ပြီးကြတည်ပြတာဖြစ်ပါတယ်ဒီကောင်တော့တနည်းနဲ့နောက်ဆုံးထားပြီးကြကြော်ထားတဲ့နေမျိုးကနေပြန်ပြီးကြရုပ်သိမ်းပြီးကြခရီးကွက်ပါနေမျိုးတွေအတွင်းကိုစုပ်ပြီးပို့ပြီးကျွန်တော်ကထပ်ပြီးတည်ပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ပြီးခဲ့တဲ့လတွေက TNLA ခေါ်တအန်းပလောင်အဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရာစွန့်ခွာတိမ်းရှောင်နေကြရပါတယ်။လက်တော်ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
ရခိုင်ကမှာတော့ကျွန်တော်တို့က20ရက်နေနောက်ပိုင်းမှာ23ရက်နေ24ရက်နေမှာကျွန်တော်တို့ဒီပြလဝပဲမှာဖြစ်ခဲ့တာရှိတယ်ပြလဝပဲမှာဖြစ်ပြမှုတွေဆက်ဖြစ်နေပါတယ်ဖြစ်ပြမှုတွေဆက်ပြနေတော့23ရက်နေ24ရက်နေမှာကျွန်တော်တို့အခြေချဖို့ကြိုးစားလာတဲ့ပကန်းပေါ့ခိတာပကန်းတစ်ခုကိုကျွန်တော်တို့သိသိရမိပါတယ်
AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို
ဒီတော့မြို့နယ်ချင်းမှလည်းရှိတယ်။နောက်ဗုဒ္ဓတော်မြို့နယ်ချင်းမှလည်းရှိတယ်။နောက်ဘလောက်ဝမြို့နယ်ချင်းမှနော်အဲ့ဒီနေရာတွေမှာနေပြီးတော့ဗမာစစ်တပ်ကလည်းလက်မကြီးတွေနဲ့လှားပြနေတာရှိတယ်။ဒီနေ့ရက်နေ့မှာနော်ဘလောက်ဝမြို့နယ်ချင်းကဒီဗမာမြေရွာရဲ့အဲဆက်ဘက်မှာရှိတဲ့တောင်ကုန်းတွေကိုလာပြီးတော့ဒီဗမာတပ်တို့ကလည်းဟယ်လီကော်ပတာနဲ့ပြင်းနဲ့မကျင်းတိုင်းတိုင်းပေါ့အဲ့မှာလာပြီးတော့ဂုံးကြီးတိုက်ခိုက်တာရှိတယ်။နောက်ဆုံးတုံးရက်နေ့မှလည်းဒီလိုပုံစံနဲ့လက်မကြီးတွေနဲ့တောက်ချောက်ပြနေတာရှိတယ်။နောက်ပြင်းနေမှလည်းဆန်းပြနေတယ်။ဒီကနေ့ပြစ်နေတယ်ကြာ။ဒါနဲ့စကားနေပါဘူးကျွန်တော်တို့ဘက်ကလဲလောလဲရတာမျိုးပါမှမရှိဘူး
။ဤတက်ဖွဲ့အနေနဲ့ဒီဇင်ဘာလ27ရက်နေ့တမ်ရော်ရဲ့ထုတ်ပြန်ကြေညာချက်ကိုအခြားတအန်းပလောင်နဲ့ကိုကန်တက်ဖွဲ့ရင်းနဲ့အတူကြိုးဆိုထားပြီးတနိုင်ငံလုံးအပြည့်ရက်ဖို့တောင်းဆိုထားသလိုငင်းချမ်းရေးဆွေးနွေးဖို့လည်းအစဉ်သင့်ရှိကြောင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ24ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှတ်တိုင်အမှတ်47မှာရှိတဲ့ရဲကင်းစခန်းကိုတစ်ဖက်နိုင်ငံပဲချမ်းကနေဘုံးပစ်လောင်ချာလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။လောလောဆယ်မှာတော့မြန်မာလုံခြုံရေးအဖွဲ့တွေကပစ်ခတ်တဲ့အဖွဲ့ကိုစီစစ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်တန်ဘတ်ကိုခေါ်ယူပြီးဒီတိုက်ခိုက်မှုကိုအတိပေးခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဆိုးဟန်ကပြောပါတယ်။
အဲ့ဒီပြန်ဖြစ်ပြီးတဲ့နောက်မှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်တံမကြီးကိုကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနကိုခေါ်ပြီးတော့ဟိုကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်စုံစမ်းစစ်ဆေးပြီးကျွန်တော်တို့ပြောကြပါတယ်တေဝင်းသတ်မှန်စာလည်းပေးခဲ့ပါတယ်အဲ့တော့တံမကြီးကလည်းသူ့နိုင်ငံကိုပြန် headquarters ကိုပြန်ပြပြီးတော့ဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပြန်ချပေးမယ်ဆိုပြီးတော့ပြောကြထားပါတယ်
ဒီလ24ရက်နေ့နေဆက်မှတ်တိုင်အမှတ်47ပြစ်ခတ်မှုမှာနေကြားဆောင်ရဲတပ်သား2ဦးနဲ့နေဆက်ချန်စီယိုးပြင်အလုသမား2ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။တမ်ရော်ရဲ့ဒီကနေ့ထုတ်ပြန်ချက်အပေါ်မှာတော့သူတို့ရဲ့သဘောထားအမြင်ကိုသိနိုင်ဖို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။
ခုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲကချင်ပြည်နယ်အစိုးရဝန်ကြီးတချို့ဘာကြောင့်နှုတ်ထွက်ခဲ့ကြရပါသလဲဆိုတဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးကြပါမယ်မကြသေးခင်ရက်ပိုင်းကပဲတာဝန်ကနေအနားယူခိုင်းလိုက်တာကြောင့်အနားယူလိုက်ရတဲ့ကချင်ပြည်နယ်အစိုးရအဖွဲ့တွေကလူမှုရေးဝန်ကြီးဒေါက်တာသင်းလွင်ကသူ့ကိုတိုင်ကြတာကတော့အပြင်လူတွေကမဖြစ်နိုင်ဘူးလို့ပြောဆိုလိုက်ပါတယ်ဒါအပြင်နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုကိုချင်းစားတယ်လို့လည်းပြောပါတယ်တိုင်တဲ့သူကအစွမ်းထက်လွန်အားကြီးလို့အခုလိုမျိုးယာရုကနှုတ်ထွက်ခိုင်းတဲ့အခြေအနေနဲ့ကြုံရတာလို့သူကသုံးသပ်ပါတယ်။လူရည်ကျွန်းသုံးတက်ကွန်ဖြစ်ခဲ့ဘူးသူ၊ကျန်းမာရေးဝန်ကြီးဌာနကချီးမြှင့်တဲ့စွမ်းဆောင်ရည်ထူးကျွန်းစုတွေကိုရထားဘူးသူ၊အသက်68နှစ်အရွယ်ကချင်ပြည်နယ်ဝန်ကြီးဟောင်းဒေါက်တာသင်းလွင်ကိုရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။အခုဖြစ်သွားတဲ့အပေါ်မှာဆရာကိုယ်တိုင်ဘယ်လိုနားလည်ထားပါသလဲဆရာ
။ပါတီနဲ့မပူးပေါင်းဘူးလို့ပြောတယ်။အမှန်ကတကယ်ကိုပူးပေါင်းတာ။ရင်းရဲဆက်စုမပူးပေါင်းတာ။အထူးသဖြင့်ပါတီမှာအနစ်နာခံလုပ်လာတဲ့နေချင်းညာနဲ့လုပ်လာတဲ့လူတွေထောင်ချခံလုပ်လာတဲ့တကြီးဝါကြီးတွေလွတ်တော်ကိုယ်စားလှယ်ရကျွန်တော်နဲ့တော်တော်လေးအဖွဲ့ကြပါတယ်မပြည့်တဲ့အိုးတွေကတော့ဒီဘုံကိုလိပ်ဖြစ်အောင်လို့ထိုင်တာမျိုးတော့ရှိတာပေါ့ဗျာဒီဘုံကိုလိပ်ဖြစ်အောင်တိုင်တဲ့ခါမှာအက်ဂျစ်တစ်တွေထဲမှာအက်ဒွတ်တွေထဲမှာနော်မလူလားတဲ့ကိန်းကန်းတွေပေါင်းထည့်မယ်ဆိုရင်ဒါကျွန်တော်ကဒီဂရိဇ္ဇာမဆိုခင်လေးကရင်းစားမှာစပါပြီဆိုတော့တိုင်တာ
အဲ့တော့ဆရာရဲ့အမြင်မှာကအဓိကအဖြစ်အခုလိုဆရာကိုအနားယူခွင့်ပေးလိုက်တယ်ပေါ့လေဆရာကိုကြတော့နားယူခွင့်ပေးလိုက်တယ်ဆိုတော့တကယ်ကတော့ဆရာကနှုတ်ထွက်ခိုင်းတဲ့အခါမှာနှုတ်ထွက်လာဆရာကတင်ပေးလိုက်တယ်တင်ပေးလိုက်ပြီးဆရာကိုနားယူခွင့်ပေးလိုက်တယ်ဆိုပြီးတော့ဖြစ်တော့ဒါကဆရာအမြင်အားဖြင့်ဟလာပါတီတွင်မလိုမုန်းထားတဲ့လူတွေကတိုက်တယ်လို့ဆရာအဲ့လိုယူဆတာပါလားဆရာ
အဲ့ဒီလိုပြောရမလားကျွန်တော်ထင်တယ်အကျဉ်းလူကတော့မဖြစ်နိုင်ဘူးဗျပါတီတွင်းဆိုတာကမှခုနကပြောတော့အမကျော်ပါစနေပဲချစ်နေမယ်ကျွန်တော်တို့ပါတီမှာဒ แต่เมื่อตอนยึดเจ็ดเดือนดูดีสิเลยแต่แกลุ่มลุ่มดูดีสิเลยโอเคแล้วส่วนเสียกูว่าก็วันจีจูก็เสียรู้เปลี่ยวเลยใช่ไหมนั่นไงน้องไทมิงกันปู่กูก็นายุขายเนื้อสูบีรู้เปลี่ยวเลยอะไรกูก็เสียเล็กขันบาดละเสียตบอดูบาดละ
วันจีจูก็จนเอกนาเลยแกก็เอาหนูจนเอาฟงเสกคอยวันจีจูจนมันอะไรไม่รู้จนเอาลุ่มเดือดลุ่มอะไรกูไม่รู้อ่ะมึงขี้มันยังไงอะไรบ้าเลยเอริกาจะรอนั่นไงน้องไทมิงกันรู้มาจูบีอ่ะแต่มาเราเปลี่ยวเลย
ਜਨੋ ਖਾਨੇ ਚਿੰਨੇ ਤੇ ਵੰਜੂ ਛੀ ਮਾ ਮੇ ਜਨੋ ਲੁੱਟ ਸਾ ਤੇ ਮੰਗਾ ਮਾਸ ਲੈਸਾ ਉਹ ਜਨੋ ਵੰਜੂ ਛੀ ਬੇ ਟੱਕੇ ਬਾਰੇ ਅਰੋ ਵੰਜੂ ਜੋ ਖਾਨਾ ਚਿੱਤੇ ਤੇ ਵੰਜੂ ਜੋ ਛੀ ਮਾ ਮੇ ਲੁੱਟ ਸਾ ਤੇ ਮੇ ਵੰਜੂ ਜੋ ਖਾਨੇ ਲੂ ਵੰਜੂ ਜੋ ਅਛੇ ਮੀ ਛੋ ਲੋ ਯਾ ਬਾਰੇ ਸੋ ਬਾ ਜਨੋ ਲੁੱਕੇ ਬਾਰੇ
ਓਕੇ ਸੇ ਜਨੋ ਪਿਆਂ ਬੀ ਲੈ ਜਾ ਦੀ ਸਿਆ ਅਗੂ ਆ ਗਾ ਟਚੋ ਕੋਲ ਹਾਲਾ ਛੱਟੇ ਹਾਰੀ ਮਾ ਸਿਆ ਗਾ ਦੀਦਾ ਗਾਂ ਲੂਲੂ ਨੇ ဆက်ဆံရေးမှာအဆင်ပြေတာတွေရှိတယ်ပြောတာဆိုတော့အဆင်ပြေတာတွေရှိတယ်ဆိုပြီးတော့အဲ့လိုကောလာလာထွက်တာတွေကျွန်တော်တို့တွေ့ရပါတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရောဆရာဘယ်လိုသဘောရပါလဲ
IDP ကက်နေသွားရင်ကျွန်တော်ကားဆင်းလာတဲ့နေ့ကကလေးတွေကအော်ရာတင်းနေတော့ fighting တင်းနေတော့ fighting အဲ့ဒါလူကယ်ပြန်ဝင်ကြီးကပြည်တော်စုဝင်ကြပြဘာလဲကြ fighting နဲ့ဖတ်ခိုင်းလာတာမဟုတ်ဘူးဘဝကိုအရှုံးမပေးနဲ့ဘဝတဲ့တက်ပွဲဝင်ဆိုတော့ကျွန်တော်ကလောက်ကြီးကြိုးစားကြတယ်နော်ကြိုးစားကြတယ်ကျွန်တော်စကားပြောပြီးပါအောင်ကျွန်တော်စကားပြောရင်တနေ့လူတွေပါလားနားထောင်နေဒီစားကနေနဲ့အဆင်မပြေဘူးဆိုတာကလူကြီးအကြိုက်ဆဲကလိုက်လဲမလိုက်တခါရှိရပါမို့ကြီးစွာရန်သူဆွဲမှယူပြီးဆိုရဆိုရင
်ဟုတ်ကဲ့ဆရာဆရာဒီလောက်လုပ်ငန်းတော်ဝင်နေအများပြစွမ်းနိုင်တဲ့လောက်လုပ်ပြီးတဲ့နောက်မှာဆရာကိုအနာယူခိုင်းလိုက်တဲ့အပေါ်မှာဆရာအနေနဲ့ဟလာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်တော်လကောင်းနိုင်ငံတော်သမ္မတပေါ်တော်လကောင်းသို့မဟုတ်အင်တရီပါတီအပေါ်မှာတော်လကောင်းဆရာစိတ်နာကြည်မှုဒေါသထွက်မှုအဲ့လိုမျိုးတွေရောခံစားရပါလားခင်ဗျာ
နိုင်ငံတော်အတိုင်းအမြပုဂ္ဂိုလ်သည်ဒီစနစ်တစ်ခုအနေနဲ့တခုအပြောင်းလဲပြောင်းလုခဲ့တာဖြစ်ပါတယ်လုခဲ့တဲ့အခါမှာသူ့မှာတော်တော်နောက်ခံရဆိုပါလဲဆိုရင်သူ့ပါပါတီပေါ့ဗျာကျွန်တော်တို့ NLD ပါတီရှိတယ်ပေါ့ဗျာနော်နောက်တစ်ခုကတော့ပြည်သူရှိတယ်ပေါ့ဗျာအဲ့လိုပြည်သူအားနဲ့အပြောင်းလဲတစ်ခုကိုရင်ဆိုင်တဲ့အချိန်မှာသူရင်ဆိုင်နေရတာ political landscape မှာအရေးကြီးဆုံးက transitional period အစဉ်ကုပြောင်းရေးကာလကိုတောင်းလဲနေတာပါအစဉ်ကုပြောင်းရေးကာလကိုပြောတဲ့ခါမှာခင်ဗျဟိုရင်ကြားစီရေးပါညနေနေချမ်းရေးတော်ကြီးသူအများကြီးလုပ်နေရတယ်သူ့ကိုကျွန်တော်အရန်ကိုကျင်းစားတယ်အင်ဒိုနီးရှားလိုနိုင်ငံမျိုးကချိန်နာတမဒီ transitional period က15နှစ်ကြာတယ်ဆိုကျွန်တော်ဒီထဲကြာနိုင်မယ်သူအမေရိကန်ကြီးတစ်ပါးကတောက်ကြီးလောက်တာကိုကျွန်တော်တို့ကပွေးမိပါဘူးတိုင်တဲ့လူရဲ့အစားချက်လွန်အားကြီးလို့ကျွန်တော်ဒီလိုဖြစ်သွားတယ်လို့ဆိုပါတယ်ကျွန်တော်တဲ့တော်တဲ့လူနဲ့အစားထိုးခြင်းလို့ဒီလိုလုတ်လိုက်တယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ
။သောရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်။အကြမ်းသောအစိုးရလက်ထက်အစိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ခြောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာဖွင့်လင်းမြင်တာမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလားအပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်တင်ပါသလဲစူရာတွေကို VUA ရဲ့စနေနေ့ညဓာတ်ရိုက်တွေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။နေ့နေ့ညဓာတ်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရယ်ရှင်။မနေ့ကစနေညဓာတ်ရိုက်နေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မလေးရှားနိုင်ငံဘက်ကသတင်းဆက်ချင်ပါတယ်။မလေးရှားနိုင်ငံမှာတော့အိန္ဒိယနိုင်ငံကြီးကဝင်လာတယ်လို့ဆိုတဲ့အရက်တုအများပြဖန်ဆီးရမိတဲ့နောက်မှာတော့မလေးရှားရဲတပ်ဖွဲ့ကအဲ့ဒီအရက်တုတွေနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံသားအပါဝင်လူ၉ဦးကိုဖန်ဆီးလိုက်ပါတယ်။အခုရက်ပိုင်းမှာလည်းဖန်ဆီးစစ်ဆေးတာတွေပို့ပြီးတင်းတင်းကြပ်ကြပ်လုပ်နေပါတယ်လို့မလေးရှားရောက်မြန်မာတွေကပြောပါတယ်။သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင်သတင်းတော်မအေးမှသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံဘန်ဒါကင်ယာမှာရှိတဲ့စစ်ရုံတစ်ခုကိုပြီးခဲ့တဲ့ရက်ပိုင်းကမလေးရှားအာဏာပိုင်တွေကဝင်ရောက်စီးနင်းခဲ့ရမှာအရက်အတုတွေတူလောင်ထားတာကိုတွေ့ရပြီးဒီအရက်တွေဟာအိန္ဒိနာချင်းနိုင်ငံတွေကလာတဲ့အကြောင်းနဲ့မြန်မာ၅ဦးပါဝင်လူ၉ဦးကိုဖမ်းဆီးထားတာပါဒီဖြစ်ရပ်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံဘူကစ်အာမန်ရဲဌာနချုပ်ရဲ့ညွှန်ကြားရေးဖိုးကဒီအပိုင်းတွင်းမှာပဲသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပြီးပြောဆိုခဲ့ပါတယ်
ไอ้ตัวนี้สิ่งเลวร้ายมาเปรียบสุดตอนนี้ปัตตานีมาเลเซียอย่างมีมาเรื่องกูคุยไปนี่เลยมาเลเซียใช่ไหมก็ป้องคนในยะตาดมีนายกูยิ้มอุตส่าห์เอากระทะอุตส่าห์เวงอ่ะวิวเอโก้คุลูเปียบยาบาร์เองเยอะขนาดจุกันยังใจมุกโบราณอันนี้อันนี้ดูลาโบราณหมดดิดูแต่ยังดีมาเลเซียเลยสุดจะน่าดูบุกิเจเลยเยอะขึ้นมาตัวนี้สิ่งเลวร้ายเอามาพังกันนะที่จะต้องมาเนี่ยชอบตามมุกบอดิ คนในนั้นเนี่ยหลายส่วนจะเต็มหมดเนี่ยปูระบอดิถ้าเนี่ยปูระบอดิถ้าเป็นตัวเบียร์เนี่ยกูเนี่ยสูดเหล้าตัวที่เอาไว้เบียร์ในงานเลยแล้วบุกเลยจะให้กันว่าตัวเต็มทุกอย่างนั่นรู้ในงานมันเต็มเนี่ยมันทุกอย่างถ้าเป็นเอ็มยี่เจนในงานเนี่ยหลายเลยแล้วเกี่ยมในงานต่างหายเอาไปเลยถ้าดูเดียวไปอารมณ์มันสูงกว่าเขาเยอะกว่าท่านทารีเป็นตัวที่เอาไว้ตัวอาชาจีนอะไรพวกนั้นเอาไปที่อยู่ตัวเยอะตัวเราเนี่ยมามาดีชาดีส่วนในบิดอ ก็ยังมีดูดีบ่ดีเช่นเช่นวิญญาณทางที่เดียวแล้วถ้าเขาไม่มีสิ่งสกปรกไอ้สัตว์ชนิดนี้ดูได้ดีถ้าสงสารเลยเนาะเนี่ยบอกนักท่องเที่ยวเนี่ยคุณเนี่ยปูลาไปมาเลยที่ฟรานซ์เยอรมันเลยเยอะดูดีเลยตอนนี้จะเราดูในแคลนด์เราเนี่ยดูในเนี่ยมาอุสกี้ดูไอ้มาลูกเดนมาร์กเนี่ยมาในงานอะไรไปเลยคู่ขามาโรเยอะเว้นเนี่ยแล้วเจ้าเนี่ยเสด็จตัวดีกูสงสารไม่มีมือดีเสด็จเสด็จลงนี่เดี๋ยวเลยสบายเลยมาลีชามาโร
เจ้าจ่าเนี่ยวิจิตรจริงพี่วิโสยยันนี่ไรมาพันสี่ปูมีอะไรด้วยยามารีเอพยันเต็มทวีจ้าบุยามาลุ่มอุปเอซีดีกาตรีปีท้าบาร์เอคุโสยยันพันสี่เดือดใจลงนี่เดือดเลยอุตส่าห์เวงอาเปียบาร์เอวุฒิสุรังวะบีเนี่ยนี่ไปนุญญาเบดุโสชินดูมีอาสตัวนาเดนี่อะไรบ่ดีไอ้หนุ่มนี่อะไรมือดีกาฟีดีมาพันสี่เดือดตาอาร์ดูจ้าเนี่ยยามัวนี่แทนเนี่ยยามาในงานดาริสโอนุพันธ์มีเจ้า
เยอะจุมาโคเต็มเป็นหมู่เนี่ยตอนนี้อาชีพกู้กอร์ตทางกู้ยังชอบเสกคนนักคนเนี่ยก็คงเอวบริปมาเจ็ดต้นคนเนี่ยแต่ทางกู้ยังอาจจะกู้มีเงินชอบเสกต้นรวยมุ่งจี้ใจเอวบริปมาชอบที่ข้างเอรูเนี่ยพันสี่สิบสี่มาพิจารณาเจ้ามาเลเซียนั่งเงินบุกเอามาเงินหนุนใจมุกอ่ะแต่ที่สำคัญเนี่ยเว็บมาเปียสุดตัวไปเลยปีเกเรนี่ก็รอเยอะจุเลยตัวบีใส่เต็มหน้าเจ้ายามานั่งเงินได้เอป่าวเอง
รู้ยังเสกนั้นเราเตะส่งตัวแกไปเลยเนาะเย้ตู้เราเดินนี่อะไรกูมาเลเซียสุยากาส่งนั้นเสียเสียพันสี่หมื่นจะใจลุลาราพี่ป่าเลยใช่ไหมมาตรีนไปบุกเอราพี่ป่าเลยใช่กูจะมีเดือดใช่ไหมรอเราสุยาตรีนจริงๆกูมาสุ่มยังมองอัดเลยจริงๆไปบ้าอุ้ยใช่เวเนซุเอลาเนี่ยมาชินีเรียอเมริกันแต่ยังวันนั้นเรื่องก็ไม่พิมพ์ในโลกเดียววันนั้นเรื่องก็เรื่องลูกจะเนี่ยดูอารมณ์กูเป็นลาบุอเมริกันในงานใจธนาคารหนุนจ้าทวารีแต่ยังวันนั้นอารมณ์ก
ော့ Caracas မြို့တော်မှာတန်ရုံကိုလည်းဆက်ဖွင့်ထားမယ်လို့ပြောကြားခဲ့ပါတယ်။ Venezuela မှာဖြစ်နေတဲ့တင်းမာမှုတွေကိုပြေလျော့စွေဖို့ဆွေးနွေးအဖြေချကြဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲ Michel Bachelet ကလည်းတိုက်တွန်းထားပါတယ်။အမေရိကန်ဆိုရလုပ်ငန်းတွေရပ်ဆိုင်းထားတာတရင်၅ဘတ်ကြာလာတာနဲ့အမျှပုံမှန်ဆိုလာစာရကြရမယ်ဒီနေ့မှလည်းဝန်ထမ်း၈သိန်းလောက်ဒုတိယအကြိမ်လာစာမရသေးပဲဖြစ်နေပါတယ်။ဒါမနာဒေါ်နယ်ထရမ့်ကတော့မက္ကဆီကိုနယ်စပ်မှာတိုင်းကာဖို့တူတောင်းထားတဲ့ဈေးအတွက်လွှတ်တော်ကအနည်းငယ်ကြိုပြီးတော့ခွင့်ပြုပေးထားရင်အဆိုရလုပ်ငန်းတွေယာယီပြန်ဖွင့်ဖို့သဘောတူမယ်ဆိုတဲ့သဘောမျိုးပြောကြားထားပါတယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဒီဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လို့အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့ဒီမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စရာဟီလီကပြောကြားလိုက်ပါတယ်မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို၁၀ရက်ကြာသွားရောက်လေ့လာခဲ့တဲ့မစ္စရာဟီလီကသူ့ရဲ့ခီးစဉ်တွေးရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခဲ့တဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညက်နေခဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ရေဒီယိုညက်နေခဲ့အစီအစဉ်ပြီးပြီးချင်းပါပဲ။ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington.